ချင်းပြည်နယ်မင်းတပ်မြို့မှာစစ်တပ်နဲ့ဒေသခံစုဖွဲ့ထားတဲ့ကာကွယ်ရေးတပ်ဖွဲ့တို့အပြန်အလှန်ပစ်ခတ်မှုကြောင့်စစ်သား၄ယောက်ထဲမှနေတည်ဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဖမ်းခံရတဲ့ဆန္ဒပြသူတွေပြန်လွတ်ပေးဖို့တောင်းဆိုနေတာကနေအပြန်အလှန်တိုက်ခိုက်နေကြတာဖြစ်ပါတယ်။တခါစကိုင်းတိုင်းရင်းမပင်မြို့နဲ့ကဏီမြို့နားကကြေးရွာတွေနဲ့ပင်လယ်ဘူးမြို့တို့မှာလည်းစစ်တပ်ကဝင်ရောက်ရှာဖွေဖမ်းဆီးတာတွေပြုလုပ်လို့ဒေသခံအများအပြားထွက်ပြေးတင်းရှောင်နေကြရပါတယ်။ဒီကြောင့်ပြည်ဆောင်ရန်ကုန်ကလာတဲ့တဲ့တင်ကိုတော့ကိုသားညွန်ဦးကပြောပြပေးပါမယ်ခင်ဗျာ။
ချင်းပြည်နယ်မင်းတပ်မြို့မှာဧပြီလ24ရက်နေ့ကလုတ်တဲ့လူမဲ့တပိတ်မှာပေါင်းသူ6ဦးကိုစစ်တပ်ကနေပြီးတော့ဖမ်းဆီးသွားတာကြောင့်ဒေသခံတွေကပြန်လွတ်ပေးဖို့တောင်းဆိုပေမဲ့စစ်တပ်ဘက်ကနေပြီးတော့ပြန်မလွတ်ပေးတဲ့အတွက်အဲ့ဒီနေ့ကလေးကဆက်ပြီးတော့ဒေသလူမျိုးရေးအတွက်ဖွဲ့ထားတဲ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်တပ်တို့နှစ်ဖက်အပြန်အလှန်တိုက်ခိုက်နေကြပါတယ်။ဒီကနေ့ဧပြီလ26ရက်နေ့မှာလည်းနေ့လယ်3နာရီကျော်လောက်တည်းကတိုက်ပွဲဆက်ဖြစ်ခဲ့ပြီးတော့စစ်တပ်ဘက်မှကြာဆုံးတာတွေရှိခဲ့တယ်လို့ချင်းလန်ဒီဖန့်ဖို့စ်ကအခုလိုပြောပါတယ
်။ကျွန်တော်တို့ကနေ့အနေနဲ့ဖွဲ့မှတိုက်တယ်ဆိုတော့ဒီကျွန်တော်မင်းတမြို့ပေါ်မှာအပီဘယ်မှာဘယ်လိုပြောမလဲကျွန်တော်ပြစ်တဲ့တွေကနောက်ဆုံးတော့ကျွန်တော်အကြတော့ကဒီရောက်လာရင်တော့ကြတော့ရမှာဘယ်လိုဖြစ်ကဒီထက်လေဟိုလာတာရပြေးထားနေသူရှိရဆိုတော့ဒီထက်လေကပုံရင်းလေးပုံနေတာပေါ့နောက်ဆုံးတော့ကျွန်တော်တို့ဒီကားတို့ပြီးတော့လို့နောက်ဆုံးတော့ကားတစ်စီးလေးကျွန်တော်ပြစ်စီးလိုက်ရပေါ့နော်တော့ကဟိုပြမလေးမတူတူကြတာအရှင်ဒီစစ်ကူလာတဲ့ဟာကိုကျွန်တော်အဘစ်လောက်တာရှိရဲ့ကျွန်တော်ကတင်လာတာများတယ်ကျွန်တော်တို့ခဲ့တော့ဒီခြေခတ်တယ်ဒီဘာမှမရှိသေးဘူ
းဒီသက်ကနေဘက်ကတူမီတနတ်တွေပါဝင်လက်လုံတနတ်တွေနဲ့ပြစ်ခတ်ကြတာဖြစ်ပါတယ်အခုလိုချင်းပြည်နယ်ဘက်မှာပြစ်ခတ်တာတွေဖြစ်နေတယ်လို့ပြီးခဲ့တဲ့ရက်ပိုင်းတွေကစစ်တပ်နဲ့ဒေသခံတွေကြားနှစ်ဖက်အပြန်အလှန်ပြစ်ခတ်မှုတွေရှိခဲ့တဲ့စကိုင်းတိုင်းရင်းမပင်နယ်တွေကကြီးရွာတွေမှာတော့စစ်တပ်ကဝင်ရောက်ရှာဖွေဖမ်းဆီးနေတဲ့အတွက်ထောင်နဲ့ချီတဲ့ဒေသခံတွေအနီးအနားကကြီးရွာတွေအပြင်တောရီတွေကိုထွက်ပြေးနေရပြီးတော့အကူအညီတွေလိုအပ်နေတယ်လို့ဒေသခံတူကပြောပါတယ
်။ဟိုဗန္ဓမောသူတို့နဲ့နေတဲ့ရွာတွေလာကြည့်ရင်ကျွန်တော်တို့ဒေသနဲ့တွေကချိတ်ဆက်နေကြဟိုအတန်းနိုင်ငံကအနေပြင်းပြင်းနဲ့ရှောင်နေဖို့အဲ့ဒါလေဒီကနေ့ဒီကချိန်ဆက်နေပြီးမှန်တယ်တဲ့အနေနဲ့ကကျွန်တော်တို့သိမ်းဆောင်ရတာပါ။အ
ဲ့ကြီးရွာတွေကဒေသခံတွေကင်တဲ့ဒေသလက်လုပ်တူမီတနတ်တွေအပြင်ဧပြီလ19ရက်နေ့ကဒေသခံတွေပြစ်ခတ်တာကြောင့်တည်ဆုံသွားတဲ့စစ်သား2ယောက်စီကနေပြီးတော့ယူသွားတဲ့တနတ်တွေကိုအပ်ဖို့ဆိုပြီးတော့စစ်တပ်ကအသိပေးနေပါတယ်။ရင်းမပင်နဲ့ကက်လျက်ရှိတဲ့ကဏီမြို့နယ်ကကြီးရွာချို့မှာလဲစစ်တပ်ကဝင်ရောက်ရှာဖွေတာတွေလုပ်ပြီးတော့အိမ်တွေကနေပြီးတော့ရှင်ငွေအပြင်အိမ်မွေးသိမ်းဆန်တွေကိုပါပြစ်ခတ်ယူဆောင်သွားတယ်ဆိုပြီးတော့ကဏီမြို့ကတူကပြောပါတယ်။
ဒါအမှုရနေတာမညာကမှုရတယ်ပေါ့လေမနေ့ကဆိုတမညာဘက်မှုရတယ်ခုမညာနေဝင်ကျော်ကနေစပြီးမုတ်ထောရွာကိုမှုရတယ်ဒီနေ့လည်းတနေ့ကိုမုတ်ထောရွာကိုမှုရနေတာဟုတ်ကနီခုမုတ်ထောရွာဘက်ကိုမုတ်ထောရွာမှာကနီဣမုတ်ထောရွာမှာဟိုတက်ပြီးဆွဲထားတယ်ညတော့ကရွာထဲလာပြီးတော့ဟိုကတက်နေရချပြီးတော့ရွာထဲကိုမှုရတယ်ရှိလူမရှိတဲ့အိမ်တွေဆိုတကားတွေဖြက်ဝင်နေပြီးတော့အတွင်းထဲရှာတာပေါ့ရှာပြီးတော့ညဆိုရင်ဟိုစလောင်းနေတီဗီတွေတွေ့တဲ့အိမ်တွေဆိုယူတယ်နောက်အဲဝစ်စားတက်တာတွေပါတယ်ဆိုရင်ဘွာလဘွာကျဲအောင်မှုရတယ်ပတ်တန်တွေတွေ့ရင်ယူသွားတာတွေပေါ့လေအစ8 day ခုတိတ်နေမှာတွေ့တဲ့ကြက်တွေပါတယ်ဆိုတခါတည်းပြည့်တခါတည်းသူတို့ချက်သားအောင်ယူသွားကြတယ
်စကိုင်းတိုင်းပင်လယ်ဘူးမြို့မှာလည်းစစ်တပ်ကစစ်စီမင်းများစရာရှိလို့ဆိုပြီးတော့လူအချို့ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့မိသားစုဝင်အဖမ်းခါတဲ့အမျိုးသမီးတူက view ကိုပြောပါတယ
်ကျမရောက်တန်းနဲ့ကျမအဖေကကျမတို့မိအိမ်ကနေလို့ခေါ်လာတာဆရာကျမအနောက်ခါမှာนี่ล่ะเจ้ามายกจ๋าก็อาศิกามานี่แหละหาอยู่ฮีโร่เตชะโลเลทิคคาโลตะคาละขอตั้วละเจ้ามายกจ๋าเอ็นจิตะโมยมะวกแค่ปาตั้วละเกบ่าเจ้าจ้องพั่นน่ะเลยล่ะเจ้ามานูมาตุบ่าว่าละไม่ลุกชี้ซะแล้วมีเมี้ยนเสียลิสิโลโลเปียวตั้วละ
มังลีต้ายเนี่ยก็มิ้นจ๋าမျိုးมาส่วนเนาะมะนี่ญาบိုင်းเนี่ยก็မျိုးပေါ်มาရှိတယ်ซาตောက်ไส่ก็อัตแท20จ่อลุงเหงบိုင်းတွေကိုစစ်တက်ကဖမ်းဆီးခေါ်ဆောင်ตั้วတယ်လို့ဒေသခံတူကပြောပါတယ်
မင်းညားကည9နာရီတို့လောက်မှာတော့ဒီဘုဒ္ဓနောက်ဘက်ကဟောင်ကောင်စားတောက်ဆိုင်ကိုစားတောက်ဆိုင်မှာဝင်ပြီးတော့ဟိုဖမ်းဆီးမှုတွေရှိတယ်ပေါ့နော်အဲ့ဒါကျွန်တော်တို့အသက်20ရွယ်ပတ်ချာလဲလောက်ကောင်လေးတွေ9ယောက်ဟိုအဖမ်းဆီးခံရတယ်ပေါ့
ဆရာနာတိတ်နေပေါ်စန့်ကျင်ဆန္ဒပြမှုတွေနိုင်ငံတကာဒေသအတော်များများမှာဖြစ်နေချိန်မှာအိမ်လုတ်လက်နက်တွေကန်ဆောင်လေးရှိကြတဲ့ချင်းပြည်နယ်နဲ့စကိုင်းတိုင်းတွေကဒေသတချို့မှာဒေသခံတွေနဲ့လူမျိုးရေးတပ်ဖွဲ့တွေကြားအပြန်အလှန်ပစ်ခတ်နေကြပြီးတော့တိစုံသူတန်ရသူတွေဖမ်းဆီးခံရသူတွေတိုးတိုးလာနေပါတယ်ခင်ဗျာ